ခုဆိုရင်နိုင်ငံတော်ရဲ့တံမြင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံပေကျင်းမြို့တော်မှာကျင်းပတဲ့ရပ်ဝန်းနဲ့ပိုလန်မှာဖိုရမ်အစည်းအဝေးတက်ရောက်ခဲ့ပြီးပါပြီ။ဒေါ်ဆန်းစုကြည်ဟာနိုင်ငံပေါင်း38နိုင်ငံကအကြီးအကဲတွေပြင်သစ်ဂျာမနီ၊ဗြိတိန်၊စပိန်၊ဂျပန်၊တောင်ကိုရီးယားနဲ့ဥရောပသမဂ္ဂကအဆင့်မြင့်ကိုယ်စားလှယ်အဖွဲ့တွေအခြားနိုင်ငံနဲ့အဖွဲ့စည်းပေါင်း100ကျော်ကကိုယ်စားလှယ်တွေနဲ့အတူကြီးကျယ်ခမ်းနားလှတဲ့အစည်းအဝေးကြီးကိုတက်ရောက်ခဲ့တယ်လို့အင်ရှင်တရုတ်နိုင်ငံကသမရဝန်ကြီးချုပ်အပါဝင်အဆင့်မြင့်အရာရှိကြီးတွေနဲ့တွေ့ဆုံပြီးနိုင်ငံကိစ္စတွေဆွေးနွေးတာတွေနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးတာတွေလုပ်ခဲ့ပါသေးတယ်ဒီဒီချင်းတရုတ်နိုင်ငံခီးစဉ်အတွင်းဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအကျိုးစီးပွားအတွက်ဘာတွေဆွေးနွေးနိုင်ခဲ့သလဲမြန်မာနိုင်ငံအတွက်ဘယ်လိုရလဒ်တွေရလာအောင်စွမ်းဆောင်နိုင်ခဲ့သလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပိုင်းအဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ခဲ့သမျှကိုအပိုင်း၃ပိုင်းခွဲပြီးကြည့်ရှုနိုင်ပါတယ်။တရုတ်နိုင်ငံရဲ့အမြင့်ဆုံးကောင်းဆောင်သမ္မတရှီကျင်းဖင်နဲ့ဆွေးနွေးတာ၊ဝန်ကြီးချုပ်လီခေါချန်းနဲ့ဆွေးနွေးတာ၊နားလည်မှုစာကြွန်လွှာနဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတာဆိုတဲ့အပိုင်းတွေပဲဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံတဲ့အပိုင်းမှာတော့မူဝါဒနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးတာ၊အရင်ဆွေးနွေးသဘောတူထားပြီးသားတွေကိုထပ်လောင်းအတည်ပြုတာမျိုးလုပ်ခဲ့ပါတယ်။အဲ့ဒီအထက်မှာရခိုင်ပြည်နယ်ကတန်တဝက်ကျော်မြင့်မွတ်စလင်တွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားပြီးမြန်မာနိုင်ငံနဲ့ပြန်ဝင်လာရေးမြန်မာအစိုးရရဲ့လုပ်ငန်းစဉ်အောင်မြင်ရေးအတွက်တရုတ်ကဆက်အကူအညီပေးသွားမယ့်ကိစ္စပါပါတယ်။တစ်ဆက်တည်းရခိုင်ပြည်ထနာနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာကဝိုင်းပယ်ခံနေရတဲ့မြန်မာနိုင်ငံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာတရုတ်ကဆက်ပြီးအကာအကွယ်ပေးသွားရေးလဲပါပါတယ်။လက်ရှိမြန်မာအစိုးရကကြိုးပမ်းအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရုတ်အစိုးရကဆက်ပြီးအကူအညီပေးသွားမယ့်ကိစ္စလဲဆွေးနွေးခဲ့ပါတယ်။ဇန်နဝါရီကတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုနယ်ပယ်အသီးသီးမှာတိုးမြှင့်ဆောင်ရွက်ရေးဆိုတဲ့အစီအစဉ်တွေပဲဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေအတွက်တရုတ်နိုင်ငံကနေအမေရိကန်ဒေါ်လာတန်150ဝန်းကျင်ရှိမဲ့တရုတ်ငွေယွမ်တန်1000အကူအညီပေးမဲ့ကတိကိုလည်းသမ္မတရှီကျင်းဖင်စီကရခဲ့တယ်လို့သိရပါဗျ။ဒီအချက်တွေကိုကြည့်လိုက်ရင်တရုတ်သမ္မတနဲ့တွေ့ဆုံမှုကနေဒေါ်ဆန်းစုကြည်အနေနဲ့အရင်ကတိကဝတ်ရှိပြီးသားလက်ရှိလဲလှုပ်ဆောင်နေစေကိစ္စတွေပေါ်ထက်လောင်းတည်ပြုချက်ရလိုက်တာကလွဲပြီးတိတ်ပြီးထူးခြားတာတွေတော့မတွေ့မြင်ကြရပါဘူး။
ဝင်းကြီးချုပ်လီခတ်ချင်းနဲ့တွေ့ဆုံမှုတွေမှာတော့ပိုပြီးအသေးစိတ်ကြတဲ့ဆွေးနွေးမှုတွေကိုတွေ့မြင်ရပါတယ်။အဲဒီဆွေးနွေးပွဲမှာမြန်မာဘက်ကလိုလားနေတဲ့တရားဝင်ဆန်တင်သွင်းဝေးအပါအဝင်ကုန်သွယ်ရေးဆိုင်ရာလိုအပ်ချက်တွေကိုဆွေးနွေးနိုင်တာတွေ့ရပါတယ်။လက်ရှိတရုတ်ဘက်ကတရားဝင်ခွင့်ပြုထားပြီးဖြစ်တဲ့ဆန်တန်ချိန်တသိန်းခွဲတန်းကိုဆက်ပြီးပေးဖို့မြန်မာနိုင်ငံကလေယာထွက်ကုန်တွေနဲ့မွေးမြူရေးအတွက်ကုန်တွေကိုတရုတ်ဘက်ကပိုပြီးဝယ်ယူသွားနိုင်ရေးဆန့်ညှိနိုင်ကြဖို့နိုင်ငံကုန်သွယ်ရေးပမာဏတိုးမြင့်ရေးနဲ့တစ်ဖက်ကလည်းနေဆက်ကတရားမဝင်ကုန်သွယ်မှုပပျောက်စေရေးဆောင်ရွက်ဖို့ကိစ္စတွေတောင်းဆိုဆွေးနွေးတာတွေ့ရပါတယ်။ဒီဘက်ကတောင်းဆိုတာကတော့ရပ်ဝန်းတဲ့ပိုလန်မှစီမံကိန်းကြီးအတွက်မြန်မာနိုင်ငံရဲ့လမ်းပန်းဆက်သွယ်ရေးနဲ့သယ်ယူပို့ဆောင်ရေးဆိုင်ရာအခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့ပါ။သတင်းတွေမှာအတိအကျမဖော်ပြပေမဲ့တရုတ်နေဆက်ရွှေလီကနေတရုတ်ရင်းနှီးမြှုပ်နှံမှုနဲ့အကောင့်ထဲပေါ်နေတဲ့ကြောက်ဖြူရင်းနဲ့စိတ်ကမ်းနဲ့အထူးစည်းဝါးရေးဇုံအထိတိုင်အောင်လမ်းပန်းဆက်သွယ်ရေးကောင်းမွန်လာစေရေးပါ။တရုတ်ရဲ့အိန္ဒိယသမုဒ္ဒရာကိုအသုံးပြုရေးသမုဒ္ဒရာနှစ်ဆင့်ပေါ်လစီအကောင့်ထဲပေါ်ဖို့နေဆက်ကနေကြောက်ဖြူအထိအဝေးပြေးကားလမ်းတွေယထာလမ်းတွေပေါ်ပေါက်လာစေရေးဖြစ်ပါတယ်။
ဝင်းကြီးချုပ်လီခတ်ချန်းနဲ့တွေ့ဆုံရမှာဒေါ်ဆန်းစုကြည်အနေနဲ့တရုတ်မြန်မာနှစ်နိုင်ငံကုန်သွယ်ရေးမမျှမတဖြစ်နေတဲ့အခြေအနေကနေမျှမျှတတဖြစ်လာစေရေးတောင်းဆိုခဲ့ပေမယ့်တကယ်လက်တွေ့ဖြစ်လာဖို့ကတော့ကုန်သွယ်ရေးအသာစီးရထားတဲ့တရုတ်နိုင်ငံနဲ့ခက်ခက်ခဲခဲညှိနှိုင်းရအောင်မယ့်အခြေအနေမျိုးပါတရုတ်ဘက်ကတောင်းဆိုတဲ့မြန်မာနိုင်ငံတဲကအခြေခံအဆောက်အုံတွေဖွံ့ဖြိုးလာရေးဆိုတဲ့ကိစ္စမှာလည်းစီးရဲတဲ့မြန်မာနိုင်ငံအဖို့တရုတ်ချင်းငွေနဲ့ပဲပြန်ပြီးအကောင့်ထဲပေါ်ရမယ်လုပ်ငန်းတွေဖြစ်နေတာမို့နိုင်ငံတကာအတွေ့အကြုံတွေကိုကြည်ပြီးလှုပ်ဖို့လုံမလို့လှုပ်ခဲ့ရင်ကိုယ်အင်အားရှိမရှိကိုယ်အင်အားမရှိရင်တရုတ်အကူအညီကိုဘယ်လိုညှိနှိုင်းယူသင့်တယ်ဆိုတာမျိုးကြဲကြဲပြန့်ပြန့်စဉ်းစားသုံးသပ်ဖို့လိုပါလိမ့်မယ်။နောက်ထပ်တစ်ပိုင်းကတော့နှစ်နိုင်ငံနားလည်မှုစာကြွန်လွှာထိုးတာနဲ့စာချုပ်ချုပ်ဆိုတာပါ။အစိုးရသတင်းဖော်ပြချက်အရဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနားလည်မှုစာကြွန်လွှာနှစ်ခုနဲ့သဘောတူစာချုပ်တစ်ခုပဲချုပ်နိုင်ခဲ့တာတွေ့ရပါတယ်။MOU နှစ်ခုကတော့တရုတ်မြန်မာစီးပွားရေးစင်ကြံပူးပေါင်းဆောင်ရွက်မှုအစီအစဉ်2019ခုနှစ်ကနေ2030ပြည့်နှစ်နဲ့စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာကြွန်လွှာတွေပဲဖြစ်ကြပါတယ်MOU အဆင့်ပဲမို့တကယ်တကယ်သဘောတူညီချက်တွေရစာချုပ်တွေချုပ်တဲ့အဆင့်ရောက်တဲ့အခါ ကိုနိုင်ငံအကျိုးစီးပွားပေါအောင်ကြိုးစားကြရအောင်ပါပါ။နှစ်နိုင်ငံချုပ်ဆိုခဲ့တဲ့တခုတည်းသောစာချုပ်ကတော့မြန်မာတန်အမတ်နဲ့တရုတ်တန်အမတ်တို့ချုပ်ဆိုတဲ့စီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်ပဲဖြစ်ပါတယ်
။ဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်ကိုပြန်ပြီးသုံးသပ်ကြည့်ရင်အဓိကကြတာကတော့တရုတ်နိုင်ငံဘက်ကအကောင့်ထဲပေါ်နေတဲ့ရပ်ဝန်းနဲ့ပိုလမ်းမစီမံကိန်းကြီးကိုထပ်လောင်းအတည်ပြုပေးတာ။အဲ့ဒီစီမံကိန်းကြီးနဲ့ပတ်သက်ပြီးမြန်မာဘက်ကလှုပ်ဖို့လိုအပ်တာတွေကိုအကောင့်ထဲပေါ်ပတ်မယ်ဆိုတာကိုထပ်လောင်းကတိပြုတာတွေပါပဲ။တရုတ်ဘက်ကလည်းရခိုင်ပြည်ထနာကုလသမဂ္ဂအနောက်နဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေမှာမြန်မာဘက်ကဆက်ပြီးယက်တီပေးသွားမယ်။မြန်မာငြိမ်းချမ်းရေးတရုတ်ကဆက်အကူအညီပေးမယ်ဆိုတာကိုထပ်လောင်းအတည်ပြုပေးတာကအဓိကကြပါတယ်။မြန်မာဘက်ကတောင်းဆိုတဲ့နိုင်ငံကုံသွေးရေးမမျှမတဖြစ်နေပြီးမြန်မာဘက်ကနစ်နာနေတဲ့ကိစ္စကိုတော့လက်ခံဆွေးနွေးပါမယ်လို့ပြောဆိုတဲ့အနေအထားလောက်ပဲရတာပါမြန်မာနိုင်ငံထဲမှာသတင်းကြီးနေတဲ့မြစ်ဆုံရေကာတာစီမံကိန်းကိစ္စကိုဆွေးနွေးတယ်ဆိုတာမျိုးကိုတော့မကြားမသိကြရပါဘူးတရုတ်မြန်မာဆက်ဆံရေးမှာကုန်သွယ်ရေးစီးပွားရေးအရမြတ်မြတ်တတဖြစ်လာစေဖို့မြန်မာပြည်တွင်းငြိမ်းချမ်းရေးပြဿနာတရုတ်ပေါ်မိခိုနေရမှုလျှော့ချနိုင်မှုနိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့အကာအကွယ်နဲ့ယက်တည်နေရတဲ့ကိစ္စကင်းလွတ်နိုင်မှုဆိုရင်ဒီထက်တန်တမာရေးစစ်ဆန်ညှိနှိုင်းရေးနီလန်းပေါင်းစုံနဲ့စူးစမ်းမှအကောင့်ထဲပေါ်လာမနိုင်ပဲဖြစ်ကြောင်းပါ